ကျော်ရနိုင်ငံကမြန်မာလုံသမားတွေလောက်ခလာစာတိုးတောင်းလို့ကုမ္ပဏီနဲ့ချင်းများနေတဲ့ထဲကျုပ်ဆက်ယုံဟာအမေရိကန်ပြည်ထောင်စုကနာမည်ကျော်ဖက်ရှင်အဝတ်ထည်လုပ်ငန်းကြီးတွေရဲ့အထည်တွေကိုလက်ခံချုပ်လုပ်ပေးနေတဲ့ဆက်ယုံတယုံဖြစ်တယ်လို့မြန်မာလုံသမားတွေကပြောပါရယ်။အဲ့ဒီမှာစနေနေ့ကမြန်မာအလုံသမားတွေအရိုက်ခံခဲ့ရတဲ့ဖြစ်ရပ်ကိုဒေတာဆိုင်ရာဂျော်ဒန်ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေပြီးအစ္စရေးနိုင်ငံဆိုင်ရာမြန်မာတန်ယုံကလည်းဆက်သွယ်လာပြီးတော့ဘလို့အကူအညီပေးရမယ်ဆိုတာမေးမြန်းခဲ့တယ်လို့အလုံသမားကိုယ်စားလှယ်တဦးကပြောပါရယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုကျော်ကျော်သိန်းကပြောပြပါမယ်ရှင်
။တခြားနိုင်ငံကအလုံသမားတွေနဲ့ဒန်တူလှုပ်ခလှစာနဲ့ခန်းစားခွင့်တွေပေးဖို့မြန်မာနိုင်ငံသားအလုံသမားတွေတောင်းဆိုခဲ့ကြတာကြောင့်အလုံရှင်နဲ့အခြေတင်ဖြစ်နေတဲ့ဂျော်ဒန်က CMG အထက်ချုပ်ဆက်ယုံဟာတရုတ်လူမျိုးပိုင်ဖြစ်ပြီးသူတို့အများဆုံးချုပ်ပေးနေရတဲ့အမျိုးသားအမျိုးသမီးတီရှတ်တွေနဲ့တိုးမွေးတယ်တွေဟာအမေရိကန်နိုင်ငံစီအဓိကပို့တာဖြစ်တယ်လို့လူသမားကိုယ်စားလှယ်တူက VOA ကိုပြောတာပ
ါ The North Face ပေါ့နော် The North Face ဆိုတာသူတို့ရဲ့ဒီဆက်ယုံကဒီ CMG ဆက်ယုံတရုတ်လုံးဝရှိတဲ့အကြီးမားဆုံး order တစ်ခုပေါ့နောက်ပြီးတော့ Lorry ပေါ့နော်နောက်ပြီးတော့ Kevin King ပေါ့နော် CK ပေါ့နော် Kevin King သူတို့ရဲ့အကြီးမားဆုံးဒါဟိုပေါ့နော် order ၃ခုပေါ့သမအဦးဆုံး main အနေနဲ့အဓိကထားဖို့ကတော့ဒီ USA ပေါ့နော်အဓိကထားဖို့ပါတယ်နောက်ပြီးကနေဒါကိုပို့တယ်ခင်ဗျအဲနောက်ပြီးတော့ Qatar ပို့ပါတယ်အနိုင်ငံပို့ပါတယ် Hong Kong ပို့ပါတယ်အဲ၅မျိုးကတော့သူတို့အဓိကထားပြီးတော့အများဆုံးပို့ပါတယ်
မြန်မာလူသမားကိုယ်စားလှယ်တူဖြစ်တဲ့ကိုကျော်စင်ဦးပါသူပြောသွားတဲ့ Laurel Kelvin Klein CK နဲ့ The North Face တို့ဟာအမေရိကန်နိုင်ငံအခြေစိုက်နာမည်ကျော် fashion နဲ့အဝတ်အထည်မျိုးစုံကိုရောင်းချတဲ့ကုမ္ပဏီကြီးတွေဖြစ်ပါတယ်မြန်မာလူသမားတွေကသူတို့နဲ့အလို့ရှင်အကြားချုပ်ဆိုထားတဲ့သဘောတူစာချုပ်ပါလုခလာစာနဲ့ခန်းစားခွင့်တွေအတိုင်းပေးဖို့ပြီးခဲ့တဲ့သတင်းနှစ်ပတ်ကျော်ကတည်းကတောင်းဆိုပြီးအလုံမစင်းမဲ့နေခဲ့ကြတာပါအလုရှင်ဘက်ကမလိုက်လျောတဲ့အတွက်မပြေလည်သေးပဲရှိနေချိန်စနေနေ့မှာတော့တခြားနိုင်ငံသားကုမ္ပဏီဝန်ထမ်း40လောက်ကမြန်မာလူသမားတွေနေတဲ့အဆောင်စီရောက်လာပြီးအတင်းတွန်းထိုးဆွဲငင်ပြီးတော့ရိုက်နှက်တာတွေလုပ်ခဲ့တာကြောင့်မြန်မာအမျိုးသမီးအလုသမား4ဦးဒဏ်ရာရခဲ့ကြပါတယ်ဒီဖြစ်ရအတွက်ဒေတာရင်းအခြေစိုက် The Trade Unions of Workers ဆိုတဲ့အလုသမားသမဂ္ဂရဲ့အကူအညီနဲ့တနင်္ဂနွေနေ့မှာမြန်မာလူသမားတွေကရဲစခန်းမှာတိုင်ကျက်ဖွင့်တိုင်ကြားခဲ့ပါတယ်ရတပ်ဖွဲ့ကစက်ရုံဝင်းအထိလိုက်လာပြီးစုံစမ်းစစ်ဆေးပေမဲ့လည်းရိုင်းနှက်မှုမှာတကယ်တမ်းပါဝင်ခဲ့သူတွေကိုကုမ္ပဏီတာဝန်ရှိသူတွေကထုတ်မပေးသေးဘူးလို့ကိုကျော်စင်ဦးကပြောပါတယ
်။ဒေသကိုလည်းအောင်ကျွန်းတဲ့သူတွေထုတ်မပေးပါဘူးခင်ဗျာ။အဲ့လူတွေကိုဟောထားပြီးတခြားလူတွေကိုထုတ်ပေးတယ်။ဒီမှာရိုက်ခံရတဲ့မျိုးသမီးတွေကရိုက်တာသူတို့မဟုတ်ပါဘူးလို့ဟိုပြောတဲ့အချိန်ကျတော့စက်ရုံကနေပြီးတော့တကယ်ရိုက်ရတဲ့သူတွေမရှိပါဘူးပေါ့နော်။အဲ့လူတွေကစက်ရုံသွင်းမှလုံလုံနေကြတာလားအပြေမသွားကြပါဘူးဆိုတော့သူတို့အဲ့လိုလိန်ထားတယ်ပေါ့နော်။အဲ့တိုင်းကမှာကျွန်တော်ဒီရဲစခန်းမှာရှိတဲ့ဒီဒူရဲကိုတယောက်နဲ့ဘောနော်ကျွန်တော်ဒီကိုလိုက်လာပြီးတော့ဒီတေသေးချာရိုက်သွားတယ်ဆိုတော့ဒူရဲဓာတ်ပုံဘောနော်ကျွန်တော်ဒီမှာရှိပါတယ်အဲ့လိုအိုက်ဓာတ်ပုံနဲ့တူကဒီလာမှရမှာပါလို့ကျွန်တော်အဲ့လိုပြောတော့ကျွန်တော်ကြီးကဒီမှာလိုအပ်တဲ့စားစားတဲ့နေအိုက်ဓာတ်ပုံတွေပရီယိုတွေတို့ကယူသွားပြီးတော့မနေ့ကကြရင်တို့တခါပြန်ဆင်းလာပါမယ်ဘောနော်ဒီဓာတ်ပုံတွေကလူတိုင်းကိုကျွန်တော်ဒီဆက်ရုံမှာဝင်ရှာမယ်ဘောဝင်ရှာပြီးရှင်အဲ့ဒီဝင်ရှိတဲ့သူတို့တခါလည်းဖမ်းပါမယ်ဆိုပြီးတော့ကျွန်တော်အဲ့လိုပြောသွားပါတယ်ခု
စနေနေ့ကအခင်းဖြစ်ပြီးတဲ့နောက်လူသမားတွေကအစ္စရေးနိုင်ငံအခြေစိုက်မြန်မာတန်ယုံကိုအခုညီတောင်းဖို့ဆက်သွယ်ခဲ့ကြပေမဲ့မရခဲ့ပဲတနင်္ဂနွေနေ့ညနေပိုင်းမှာတော့တန်ယုံတာဝန်ရှိသူတူကပြန်ဆက်သွယ်လာတယ်လို့သူကပြောပါတယ်သူတို့ကိုဘယ်သူကအခုညီပေးနေတယ်ဆိုတာနဲ့ဘာဆက်လုပ်ချင်ကြတယ်ဆိုတာကိုတန်ယုံတာဝန်ရှိသူကမေးမြန်းခဲ့တာကြောင့်အလို့သမားတွေရဲ့လူလားချက်တွေကိုပြောပြခဲ့တယ်လို့ကိုကျော်စင်ဦးကပြန်ပြောပြပါတယ်
ဒီကျွန်တော်တို့ဒီတလာပိုင်းမှာရှိတဲ့ကျွန်တော်ရရရှိတဲ့ဘောနပ်ပတ်စံတွေပေါ့နော်အဲဒီဘောနပ်ပတ်စံတွေကိုကျွန်တော်လိုချင်ပါတယ်လို့နောက်ပြီးတော့ဒီကျွန်တော်တို့ဒီနှစ်လပိုင်းမှာကျွန်တော်တို့ဒီဖေဖော်ဝါရီလ1ရက်နေ့ကစပြီးတော့14ရက်နေ့ထိကျွန်တော်တို့လှုပ်ဆင်းခဲ့ပါတယ်ခင်ဗျာအဲဒီလှုပ်ဆင်းခဲ့တဲ့နေရာရှိတဲ့ AG တွေရနောက်ပြီးတော့ ORI ကြီးတွေရကျွန်တော်အဲ့မှာရှိတဲ့ဘောနပ်ကြီးတွေကိုကျွန်တော်တို့လိုချင်ပါတယ်လို့ကျွန်တော်တို့သူတို့ပြောခဲ့ပါတယ်နောက်ပြီးတော့ကျွန်တော်ဆက်ရုံမှာရှိတဲ့ကျွန်တော်တို့တိုးတိုးချင်းမှာစုချင်းငွေတွေရှိတဲ့အဲစုချင်းငွေတွေရနောက်ပြီးတော့ကျွန်တော်တို့နှစ်လိုက်ရရှိတဲ့သူကသူရှိရပေးတဲ့ကိုရီးယားနောက်ပြီးတော့ကျွန်တော်ရရရှိတဲ့နင်းနာကြီးတွေကိုကျွန်တော်လိုချင်ပါတယ်လို့ပြောပါရခင်ဗျာနောက်ပြီးတော့ဒီသူတို့ဒီစိတ်ဝင်နေပေါ့နော်ဒီကုန်ကြစိတ်ခံပြီးတော့ပြန်ဖို့မယ်ဆိုတော့ဒီလေလက်မှတ်ကိုယူပြီးတော့စတဲ့အကုန်လုံးကိုကျွန်တော်ယူပြီးတော့ကျွန်တော်မြန်မာနိုင်ငံပြန်ညီပါတယ်လို့အဲ့ဒါတစ်ခုအကူအညီပေးပါလို့သူတို့ကိုကျွန်တော်ပြောပြလိုက်ပါတယ်ခင်ဗျာ
သူအနေနဲ့တန်မတ်ကြီးစီကိုတင်ပြပြီးအတက်နိုင်ဆုံးနှိမ့်နှိုင်းဆောင်ရွက်ပေးမယ်အကြောင်းတန်ယုံတာဝန်ရှိသူကပြန်ပြောခဲ့တယ်လို့ကိုကျော်စင်ဦးကပြောပါတယ်အစ္စရေးနိုင်ငံဆိုင်ရာမြန်မာတန်ယုံကို VOA ကတိုက်ရိုက်ဆက်သွယ်ခဲ့ပေမဲ့တယ်လီဖုန်းဖြည့်ဆို့မဲ့သူမရှိခဲ့ပါဘူးအရိုက်ခံရလို့ဒဏ်ရာရခဲ့တဲ့အလို့သမား၄ဦးထဲမှာ၂ဦးရဲ့ဒဏ်ရာတွေကအတိုင်ငယ်ပြင်းထန်ပြီးသူတို့အားလုံးဆေးကုသမှုခံယူနေကြရပါတယ်။ဂျော်ဒန်နိုင်ငံမှာလှုပ်လှုပ်ဖို့သူတို့ကိုတာဝန်ယူပြီးပို့ခဲ့တဲ့မြန်မာနိုင်ငံအခြေစိုက်အလုပ်ကိုင်အေဂျင်စီကတာဝန်ရှိသူ2ဦးရောက်နေပေမဲ့ဘာမှတာဝန်ယူမဖြစ်ရှင်းပေးနိုင်ဘူးလို့အလို့သမားတွေကပြောပါတယ်။ လူသမားတွေနဲ့အချင်းများနေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးစက်ရုံရဲ့သဘောထားကိုသိနိုင်အောင် VOA ကဆက်သွယ်ခဲ့ပေမဲ့တယ်လီဖုန်းဖြင့်ဆိုမဲ့သူမရှိပါဘူးခင်ဗျာ။